Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ10ရက်စနေနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမထွန်ပါ။သတင်းတွေကိုကိုညံဝင်းအောင်နဲ့တူကြညာပါမယ်။American နဲ့တရုတ်နိုင်ငံတို့ကြားနောက်တစ်ကြော့ဂုံသွေးဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှစတင်မယ်လို့ American သမ္မတ Donald Trump ကတောက်ကြားနေမှာပြောပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ပူပိုတဲ့စာတစောင်ကိုလက်ခံရရှိခဲ့တယ်လို့လည်း American သမ္မတ Donald Trump ကပြောပါတယ်။ American နိုင်ငံသားဦးဝင်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားဦးဝင်ကြီး Manisha Singh ဟာမြန်မာနိုင်ငံကိုဩဂုတ်လတတိယပတ်အတွင်းပြောင်းရောက်มาဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်။မခွာညို
ကောင်းပါပြီရှင်အခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အစိုးရဘက်ကကုညီကယ်ဆယ်ရေးတွေလုတ်ပေးနေပေမဲ့အရေးပေါ်အခြေအနေတွေလိုအပ်နေစေမှုပြည်နယ်အတွင်းမှာမိုးကြီးရေရှမ်းနေတဲ့အခြေအနေကိုအခုလိုနားဆင်ရမှာပါ
တချို့နေကြရမှာဆိုပြီးရင်သူအမှန်ကအသာကားဆိုအုတ်တိုင်းလေးပြူတယ်ဓာတ်တိုင်းလေးလဲတယ်နော်ဟိုဘက်ဒီဒီမြန်ရက်ကွက်ဆိုလို့ရှိရင်
ဒေသခံအငြင်းစားဆရာမတူဦးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်အတွင်းအစိုးရတပ်နဲ့ရှမ်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ SSC မြောက်ပိုင်းတို့ကြားတိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဘေးလွတ်ရာတင်ဆောင်နေရပါတယ်။သမ္မတထရမ့်ကတနက်ထိန်းချုပ်မှုဥပဒေသစ်အလားအလာကိုယုံကြည်မှုအပြည့်နဲ့ပြောသလိုမြောက်ကိုရီးယားခေါင်းဆောင်နဲ့နောက်ထပ်ဆွေးနွေးပွဲရှိလိမ့်မယ်လို့သူထင်တဲ့အကြောင်းပြောကြားချက်စတဲ့သတင်းလွှာတွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်။
American တရုတ်နိုင်ငံတို့ကြားနောက်ထပ်ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှစတင်မယ်လို့ American သမ္မတ Donald Trump ကတောက်ကြားနေမှာပြောပါရယ်။ Washington မှာကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဖြတ်သိမ်းကုန်ဖြတ်သိမ်းနိုင်ကြောင်းနဲ့ဖြတ်သိမ်းမသိမ်းစောင့်ကြည့်ရမယ်ဖြစ်ကြောင်း VOA ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားမှာသမ္မတ Trump ကပြောခဲ့ပါရယ်။အင်ပီရိုမှာမိနစ်30ကြာသတင်းတောက်တွေနဲ့တွေ့ဆုံရမှာသဘောတူညီချက်ရဖို့အစဉ်အသင့်မဖြစ်သေးကြောင်းအခုကျွန်တော်တို့လုပ်နေတာတွေကိုဆက်လက်လုပ်သွားအောင်ကလည်းတခြားရွေးချယ်စရာမရှိကြောင်းပြောပါရယ်။သမ္မတ Trump ကတရုတ်ကွန်မြူစီတွေပေါ်နှစ်ချိန်ဆက်တိုက်အခွန်တိုးမြင့်ကောက်ယူခဲ့တာကိုရည်ညွှန်းပြောကြားသွားခဲ့တာပါ။အခုလောလောဆယ်တရုတ်နိုင်ငံတွေနဲ့အစိုးရဆုံးအချိန်ကိုရင်ဆိုင်ကြုံတွေ့နေရပြီဖြစ်ကြောင်းလည်းပြောပါရယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကို American ကုမ္ပဏီတွေကနည်းပညာရောင်းချတာကိုပိတ်ပင်ထားတာကိုဆက်လက်ထားရှိမလားဆိုတဲ့မေးခွန်းတို့တော့ Huawei နဲ့ကျွန်တော်တို့စီးပွားရေးလုပ်ကိုင်နေတာမရှိကြောင်းနဲ့ကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်ကြောင်းပြောပါရယ်။ Huawei ရတရုတ်ဆက်တက်နဲ့တိတ်နှီးစမှုရှိလို့American မြို့သားလုံခြုံရေးအတွက်စိုးရင်ရတဲ့အကြောင်းပြချက်နဲ့ Huawei ကုမ္ပဏီကိုနှိပညာတွေမရောင်းဖို့ Google, Broadcom အပါအဝင် American ကုမ္ပဏီတွေကိုအခုနှစ်မေလအတွင်းကသမ္မတ Trump အစိုးရကညွှန်ကြားထားခဲ့ပါတယ်ခင်ဗျာ
။ဟောင်ကောင်မှာသတင်းလေးပတ်ကြာဆန္ဒပြလာခဲ့တဲ့အစိုးရစန့်ကျင်သူတွေဟာရဲအမိန့်ကိုဖီဆန်ပြီးဆက်လက်ဆန္ဒပြသဖို့ရှိနေပါတယ်။တရုတ်နိုင်ငံရဲ့ဒေသတစ်ခုဖြစ်တဲ့ဒီဟောင်ကောင်ကျွန်းမှာလွတ်လပ်မှုကိုထိန်းချုပ်တဲ့အနေနဲ့လုံခြုံရေးကိုအကြောင်းပြပြီးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကပိတ်ပင်နေတာဖြစ်ပါတယ်။ရေဘက်ကအတီးပြုတ်ချက်ရရှိဖို့ဆန္ဒပြသူတွေမေတ္တာရက်ခံခဲ့တဲ့အချက်တွေကတင်းကနေနေကြရင်ဗစ်တိုးရီးယားပန်းချံမှာတစ်ကြိမ်လူစုလူဝေးပြုခွင့်ကိုသာအနာဝိုင်ကခွင့်ပြုခဲ့တာပါရေးရာရှိကြီးဂျင်ကတော့သူတို့ပိတ်ပင်ထားတဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာရခင်ဆန္ဒပြသူတွေနဲ့ရဲတွေထိတ်တဲရင်ဆိုင်အဓိကယုံဖြစ်ခဲ့မှုတဲ့နေရာနားကဆန္ဒပြပွဲတွေမှာဖြစ်ပြီးခွင့်ပြုလိုက်ရင်အကြမ်းဖက်မှုတွေပြန့်နှံ့လာမှာဖြစ်တာကြောင့်တားဆီးရတာလို့ဆိုပါတယ်ပြည်ရဲ့ရသတပကုံဆုံးကျိန်တုန်းကတားဆီးပိတ်ပင်ထားတဲ့နေရာကိုဆန္ဒပြသမားတွေချီတက်ခဲ့ပြီးနောက်လုံနေရဲတွေနဲ့ပြည်ပကဖြစ်ပွားခဲ့ပါတယ်။ဒီအဒီကယုံတွေစတင်ခဲ့ပြီးခဲ့တဲ့နှလတာကာလကစပြီးရဲတွေဟာလမ်းတွေလူနေရက်ွက်တွေမှာမျက်ရည်ယူပုံအလုံးတစ်ထောင်ကျော်ပိတ်ခတ်ခဲ့ပြီးဖြစ်ပါတယ်။ဟောင်ကောင်ဖွဲ့စည်းပုံမှာတော့လွတ်လပ်စွာပြောဆိုခွင့်ကန့်ကွက်ဆန္ဒပြခွင့်ကိုခွင့်ပြုထားတာကြောင့်မည်သူမဆိုအစိုးရခွင့်ပြုချက်မလိုပဲလုံပန်ခွင့်ရှိတယ်လို့ AI ကလူငင်းချမ်းသာခွင့်အဖွဲ့ကပြောပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေဟာနှစ်နိုင်ငံကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေကိုချီးကျူးပြောကြားပြီးမှမကြခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းပြောတဲ့စာတစောင်လက်ခံရရှိတယ်လို့ပြောပါရယ်ကင်ဂျွန်အွန်းစီကအသိကောင်းတဲ့ပုဂ္ဂိုလ်ရေးဆန်တဲ့စာတစောင်လက်ခံရရှိကြောင်းအဲ့ဒီစာထဲမှာကင်ဂျွန်အွန်းကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲပြုလုပ်ခဲ့တဲ့စီးရဲလက်ချက်မှုတွေအတွက်စိတ်မချမ်းမြေကြောင်ရေးထားတယ်လို့လည်းသမ္မတထရမ့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့ပါရယ်မြောက်ကိုရီးယားကတော်တူပြစ်ဒုံးကြီးတွေစမ်းသပ်ပြစ်လွှတ်ခဲ့တာဟာ အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်နေတာတွေကိုတုံ့ပြန်လာလို့စာထဲမှာရေးသားထားကြောင်းသူအနေနဲ့လည်းဒီစီရေးလေ့ကျင့်မှုကိုသဘောမကျကြောင်းဒါပေမဲ့လှုပ်တဲ့တဲ့ကိစ္စဖြစ်လို့လှုပ်တာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောပါရယ်သမ္မတထရမ့်ကကင်ဂျုံအုံရဲ့စာအကြောင်းတိတက်ပို့ပြီးအသေးစိတ်ပြောကြားသွားခြင်းတော့မရှိပါဘူးသူတို့နှုတ်ကြားနောက်ထပ်ဆွေးနွေးပွဲရှိနိုင်မယ်လို့ထင်တယ်လို့တော့ပြောခဲ့ပါရယ်ဘယ်တော့ဆွေးနွေးရမလဲဆိုတာကိုအတိအကျမပြောပေမဲ့ဒီစာအရထွက်ပေါ်လာမယ့်နောက်ဆက်တွဲရလဒ်တွေကိုတော့မကြခင်ထုတ်ပြန်ပေးသွားမယ်လို့ပြောကြားခဲ့ပါရယ်ခင်ဗျ
အငင်းပွားဝဲကက်ရှမီးယားဒေသမှာစန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့လည်းမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်တာကြောင့်တားဆီးမှုတွေကိုလျှော့ပေးပြီးတောက်ကြနေဝတ်ပြုစုတောင်းပွဲတက်နိုင်ဖို့အိန္ဒိယအာဏာပိုင်တွေကခွင့်ပေးလိုက်ပါတယ်ကက်ရှမီးယားဒေသကိုအိန္ဒိယကမကြုံစဘူး၅ရက်ကြာပိတ်ဆို့တားဆီးထားတာပါအိန္ဒိယအစိုးရကဒီဒေသရဲ့အထူးအခွင့်အရေးကိုဖျက်သိမ်းခဲ့ပြီးအိန္ဒိယထိန်းချုပ်မှုအောက်ကိုထည့်သွင်းပြီးတဲ့နောက်တယ်လီဖုန်းပါဝင်ဆက်သွယ်ရေးလမ်းကြောင်းအားလုံးကိုပိတ်ပင်ထားပါတယ်အဲ့ဒီဒါမှာဆနပြဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လုံညုံရီးတွေကမြေရီယူဘုံနဲ့ရာဘာကြီးစံတွေတုံးပြီးတားဆီးခဲ့ပါတယ်အခုလိုရာဘာကြီးစံတုံးပြီးပြစ်ခတ်မှုကြောင့်လူ12ဦးဒဏ်ရာရပြီးဆေးရုံပို့ခဲ့ရတယ်လို့အမည်မဖော်လိုတဲ့အိန္ဒိယရဲအရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါတယ်အဲ့ဒီမှာဆနပြသူပေါင်း1000လောက်ရှိတယ်လို့သူကဆိုပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ကင်တရီနေ့ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမနီရှာစင်းဟာမြန်မာနိုင်ငံလာအိုနိုင်ငံနဲ့မွန်ဂိုလီးယားနိုင်ငံတွေကိုဩဂုတ်လ17ရက်က24ရက်ထိသွားရောက်မှာဖြစ်ပါတယ်။ Indo-Pacific ဒေသတွင်းစီးပွားရေးထိတွေ့ဆက်ဆံမှုတွေမြင့်တင်ဖို့လက်ရှိအမေရိကန်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေတာကြောင့်ဒီခီးစဉ်ကိုသွားရောက်တာဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမနီရှာစင်းဟာပထမဆုံးမွန်ဂိုလီးယားနိုင်ငံဥလမ်ပါတော်မြို့ကိုဩဂုတ်လ12ရက်နေ့နဲ့16ရက်နေ့မှာတွင်းသွားရောက်မှာဖြစ်ပါတယ်။အဲ့ဒီနောက်ဩဂုတ်လ16ရက်ကနေ21ရက်နေ့အထိမြန်မာနိုင်ငံရန်ကုန်မြို့ကိုရောက်ရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေစဉ်မြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်နဲ့နှိပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်အခြေအနေတိုးတက်ကောင်းမွန်ရေးဆွေးနွေးမှာဖြစ်ပါတယ်။ Miss Manisha Singh ဟာအမေရိကန်ကုန်သည်ကြီးများအသင်းမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်နဲ့ဂျပန်တန်ယုံတို့ပူးတွဲပြုလုပ်မဲ့အမေရိကန်ဂျပန်ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကိုလည်းတက်ရောက်စကားပြောကြားမှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလအတွင်းကလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဌာနကအစိုးရအရာရှိအမြဲတမ်းအတွင်းဝင် David Hales မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးထောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းရခိုင်ရေးကိစ္စလက်နက်ကိုင်ပဋိပက္ခဖြစ်ပွားမှုများဆုံးသက်ရေးနဲ့ဒီမိုကရေစီအသွင်ပြောင်းကူပြောင်းရေးအမေရိကန်နိုင်ငံရဲ့ထောက်ပံ့ကူညီမှုများနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ
်။တရုတ်နိုင်ငံမှာရှိတဲ့သူတို့စစ်ရုံတစ်ခုမှာအလုသမားတွေအခွင့်အရေးထိပါခံရတယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ Amazon ကုမ္ပဏီကြီးကပြောပါတယ်။အဲ့ဒီစစ်ရုံမှာဆယ်ကျော်တဲ့အလုသမားတွေဟာညဘက်အလုဆင်းရပြီးအချိန်ပိုလိုအားကလျှော့ခံနေရတယ်ဆိုတာအလုသမားအခွင့်အရေးအဖွဲ့တစ်ခုကတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။Amazon အတွက် hardware တွေထုတ်လုပ်တဲ့ Foxconn စက်ရုံဟာအသက်16နှစ်ကနေ18နှစ်အရွယ်အလုပ်သင်ကျောင်းသူကျောင်းသားတွေနဲ့အဓိကလဲပတ်နေတာဖြစ်ပြီးသူတို့ကိုအချိန်ပိုနဲ့ညဘက်တွေမှာအလုပ်ဆင်ခိုင်းကြောင်း New York အခြေစိုက် China Labor Watch အလုပ်သမားတရုတ်အလုပ်သမားစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ Amazon နဲ့ Foxconn တို့ဟာသူတို့ရဲ့စက်ရုံတွေကလုပ်ငန်းခွင်အခြေအနေတွေပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုခွင့်ပြုသင့်တယ်လို့လူသမားစောင့်ကြည့်ရေးအဖွဲ့အကြီးအကဲက VOE ကိုပြောပါရယ် Amazon ကတော့ဒီစုစွဲချက်တွေကိုအစင့်မြင့်အပူတပြင်းစစ်ဆေးနေပါရယ်လိုက်နိုင်ရမယ့်စီကန်းတွေချိုးဖောက်တာကိုလုံးဝတီးခတ်မှာမဟုတ်ဘူးလို့ကြေညာချက်မှာထုတ်ပြန်ထားပါရယ
် Baltic သုံးနိုင်ငံဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေဟာသူတို့နိုင်ငံတွင်းနေထိုင်နေကြသူတွေအထက်ရုရှားနိုင်ငံကစူးစောင်းတိတ်သွင်းထားတဲ့ထောက်လှမ်းရေးတရှိုးတွေကိုရှာဖွေဖော်ထုတ်ဖို့ကြိုးစားနေကြောင်းအဲ့ဒီနိုင်ငံကတာဝန်ရှိသူတွေကပြောပါရယ်ရုရှားနိုင်ငံအနေနဲ့ပုံမှန်တရှိုးလုပ်ငန်းဖြစ်တဲ့အရေးကြီးတဲ့သတင်းအချက်အလက်စုဆောင်ရေးကိုလှုပ်ဆောင်နေုံသာမကရုရှားဩဇာလွှမ်းမိုးရေးဆောင်ရွက်ချက်တွေလို့ခေါ်တဲ့လှုပ်ရှားမှုတွေမှာကူညီဖို့နဲ့အဖြတ်အမောင်းလုပ်ငန်းနဲ့လှုပ်ဆောင်မှုလုပ်ငန်းတွေလှုပ်ဖို့အတွက်လူသူစုဆောင်မှုတွေတိုးမြင့်လှုပ်ဆောင်နေမှုအပေါ်ဘော်တစ်သုံးနိုင်ငံကထောက်လှမ်းရေးအကြီးအကဲတွေ စိုးရိမ်နေကြတယ်လို့အဲ့ဒီတာဝန်ရှိသူတွေကပြောပါတယ်။2014ခုနှစ်ကတည်းကသူတို့ရဲ့အင်ဂျင်အင်အားကြီးရုရှားနိုင်ငံကအသွင်မျိုးစုံသုံးပြီးယူကရိန်းနိုင်ငံကိုမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေတာမျိုးသူတို့ကိုလည်းလှုပ်ဆောင်လာရင်အဆင်သင့်ရှိနေဖို့ဗော်တစ်သုံးနိုင်ငံစလုံးကအပူလိဖြင်းစ조사ဆောင်ရွက်နေကြတာဖြစ်ပါတယ်။ဒါသာရေးနေကတော့လတ်ဗီးယားနိုင်ငံကဘန်တွေဟာရုရှားကစတင်ဖန်တီးတဲ့အကြက်တဲနဲ့ပုံစံတူလေ့ကျင့်မှုတစ်ခုမှာပါဝင်ခဲ့ကြပါရခင်ဗျ။
တိုင်းနိုင်ငံချင်းမိုင်ခရိုင်ဝေဟန်ဒေသဟာနောင်လာမယ့်နှစ်90အတွင်းပြင်းအား 6.9 ရှိငလျင်တစ်ခုလှုပ်ခတ်မဲ့ဗဟိုချက်မှဖြစ်လာနိုင်တယ်လို့ထိုင်းမြန်မာနယ်စပ်နားမှာရှင်းတန်းလှုပ်ရှားနေတဲ့မြေအောက်ပြတ်၍ဂျော်ဂျီတစ်ခုကိုသိပ္ပံပညာရှင်တွေကတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုထုတ်ပြောလိုက်တာဖြစ်ပါတယ်။ဝေဟန်ဒေတာဟာပြည့်၍ကြောတဲ့တခုတွေ့ရှိထားကြောင်းထိုင်းနိုင်ငံတွင်းတဲ့တယံစရာတူးဖွဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်ပြည့်၍ကြောကိုဝေဟန်လို့အမည်ပေးထားပါတယ်ဒါဟာထိုင်းနိုင်ငံမှာ16ခုမြောက်တွေ့ရှိတဲ့ပြည့်၍ကြောဖြစ်ပါတယ်ဝေဟန်ပြည့်၍ကြောကြောင့်လွန်ခဲ့တဲ့နှစ်2000ကာလတုန်းကပြင်းအား 6.9 ရှိငလျင်ကြီးတခုလှုပ်ခဲ့တယ်ဆိုတာတာဝန်ရှိသူတွေမနှစ်တုန်းကလေ့လာတွေ့ရှိခဲ့ပါတယ်ဒီပြည့်၍ကြောရဲ့အရှိဟာကီလိုမီတာ100ဝန်းကျင်ရှိပြီးချင်းမိုင်ဆမောင်ဒေတာကိုဖြတ်သွားကြောင်းအဲ့ဒီတွင်းတဲ့ဒေတာရဲ့ဒါရိုက်တာတူဖြစ်တဲ့ဆဝိတ်ကပြောပါတယ်ထိုင်းနိုင်ငံမှာရှင်းတန်းလှုပ်ရှားနေတဲ့နောက်ထပ်ပြည့်ွေကြောတွေရှိနေသေးတယ်လို့အဲ့ဒီဌာနတာဝန်ရှိသူတွေကပြောပါတယ်ဆက်လက်ရှာဖွေနေစေလည်းဖြစ်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမှာအခုလိုပြည့်ွေကြောတွေ့ထားတာနဲ့ပတ်သက်လို့မကြာသေးခင်ကာလမှာပြင်းအား9လောက်ရှိတဲ့ငလျင်ကြီးလှုပ်လာမှာကိုသိပ္ပံပညာရှင်တွေကြားစိုးရိမ်နေကြပါတယ်ငလျင်နဲ့ပတ်သက်လို့နောက်ထပ်စောင့်ကြည့်မှုရှိနေတယ်လို့ပြောကြကြပြီးဖျားသုံးစုနာကပြည့်၍ကြောဟာလဲအဲ့ဒီစောင့်ကြည့်မှုတွေမှာပါဝင်ပြီးအဲ့ဒီမှာရေကာတာကြီးတစ်ခုရှိပါတယ် Direct from Washington The Voice of
America VOA ဩဂုတ်လ10ရက်စနေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နာဆင်ရပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြနေမှာနွေရသည့်အပန်းဖြေခီးအဖြစ်နယူးဂျာစီပြည်နယ်ကသူ့ရဲ့ဂေါက်ကလပ်အနာယူစခန်းကိုမသွားခင်အမေရိကန်နိုင်ငံအတွင်းတနတ်ထိန်ချုပ်မှုဥပဒေသစ်တရပြဋ္ဌာန်းမှုအလားအလာရှိတယ်ဆိုပြီးယုံကြည်မှုအပြည့်နဲ့ပြောခဲ့သလိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်စီကပုဂ္ဂိုလ်ရေးဆန်တဲ့စာတစောင်ကိုလက်ခံရရှိကြောင်းနဲ့သူတို့နှစ်ဦးကြားနောက်ထပ်ဆွေးနွေးပွဲရှိလိမ့်မယ်လို့ယူဆကြောင်းပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့ကိုရဲမင်းထွန်းကတင်ပြပေးပါမယ်ရှင်
အမေရိကန်နိုင်ငံအတွင်းကြေးအရိုက်နေခဲ့တဲ့ဒီသတင်းပတ်ကုံအတွင်းကဖြစ်ပွားခဲ့တဲ့တနပ်ပြမှုတွေကြောင့်တနပ်ထိန်းချုပ်ရေးဆိုင်ရာဥပဒေသစ်တရားပြဋ္ဌာန်းမှုအတွက်အမေရိကန်မျိုးဝံ214ဦးအပါအဝင်အမေရိကန်ပြည်သူတွေနဲ့ဒီမိုကရက်တွေကသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ Republican Party ပေါ် PRP တောင်းဆိုနေတာတွေထွက်ပေါ်နေခဲ့ပါတယ်။အောက်လတော်ကိုလွှမ်းမိုးထားတဲ့ဒီမိုကရက်အမတ်တွေကသူတို့အတီးပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုအမြန်ဆုံးဆွေးနွေးအတီးပြုဖို့အတွက် Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ကိုတိုက်တွန်းနေပါတယ်။ရင်ကဒီဥပဒေကိုဗီဒိုသုံးပြီးပယ်ချမယ်လို့ပြောထားခဲ့တဲ့သမ္မတထရမ့်ကတော့ဒီတစ်ခါလေတံပြောင်းလာဟန်ရှိပြီးတနတ်ထိန်းချုပ်ရေးဥပဒေသစ်တရားပြဋ္ဌာန်းမှုအလားအလာတွေရှိတယ်လို့ပြောခဲ့ပါတယ
် Frankly we need intelligent background checks okay this isn't a question of NRA Republican or Democrat I will tell you I spoke to
ပွင့်ပွင့်လင်းလင်းပြောရရင်ကျွန်တော်တို့နောက်ကျောင်းရာဇဝင်စစ်ဆေးနိုင်မယ်ပညာသားပါတဲ့ဥပဒေရဲ့ရှိဖို့လိုပါတယ်သိရှင်းပါတယ် NRA ဖြစ်ဖြစ် Republican ဖြစ်ဖြစ် Democrat ဖြစ်ဖြစ်ကျွန်တော်ပြောချင်တာကမနေ့ကကျွန်တော်အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့စကားပြောခဲ့ပြီးပါပြီ။သူကလည်းကျွန်တော်နဲ့သဘောထားချင်းတူပါတယ် NRA ရောတနက်ကင်ဆောင်မှုအပေါ်ဆွဲကြီးကြီးနဲ့ထောက်ခံတဲ့အမတ်တွေရောကျွန်တော်ရောသဘောတူတာကတနက်တွေစိတ်မကျန်းမာတဲ့လူတွေလက်ထဲရောက်မသွားဖို့ကိုပါပဲစိတ်ကျန်းမာရေးဆိုင်ရာပြည်ထနာကြီးပါတနက်ကခလုတ်ကိုသူ့ဘာသာသူမစွဲပါဘူး။စိတ်မကျန်းမာသူတွေကသာတနက်ခလုတ်ကိုစွဲပစ်တာပါ
။ NRA လို့အတူကခေါ်တဲ့ National Rifles Association ခေါ်အမျိုးသား Rifle အစည်းအရုံးဟာ American နိုင်ငံရေးလောကမှာအလွန်ဩဇာအာဏာကြီးမားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီး Republican လွှတ်တော်အမတ်အများစုအပါအဝင်လွှတ်တော်အမတ်တော်တော်များများကိုရွေးကောက်ပွဲမဲဆွဲပွဲတွေမှာငွေကြေးအများအများထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်။သမ္မတ Trump နဲ့အတူNRA ငွေကြေးအထောက်ပံ့ရယူထားတဲ့ Republican Party အမတ်တွေဟာ NRA နဲ့ကြိုတင်သဘောတူညီပြီးဥပဒေမူကြမ်းကိစ္စဆောင်ရွက်ရဖို့ရှိပါတယ်။သမ္မတ Trump ကဒီတစ်ချိန်မှာတနတ်ထိန်းချုပ်ရေးဥပဒေအပေါ် NRA ရဲ့သဘောထားပြောင်းပြောင်းလာဖို့ရှိတယ်လို့ပြောပါတယ်။အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကတော့အထက်လွှတ်တော်အချိန်မတိုင်ခင်ခေါ်ယူဖို့ကိုသဘောမတူပေမဲ့လွှတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်တော့တခုခုလိုလုပ်ရမယ်လို့ပြောပါတယ်။နောက်ကျောင်းရာဇဝင်စစ်ဆေးမှုကိုပုံမကြီးကြပ်ဖို့နဲ့ Red Flag Alani လို့ခေါ်တဲ့ပ ပဝင်းကျင်ကိုချိန်ချအန္တရာယ်ဖြစ်နိုင်မဲ့လူပုဂ္ဂိုလ်တဦးပိုင်ဆိုင်တဲ့လက်နက်ကိုတရားရုံးအမိန့်နဲ့သိမ်းဆည်းပိုင်ခွင့်ရှိနိုင်တဲ့ဥပဒေကိုလည်းဆွေးနွေးသွားမယ်လို့ဆိုပါတယ်။တနအကြံဖတ်မှုရဆိုင်ရေးညွန်ပေါင်းအဖွဲ့ကဂျိုရှူအာဟော့ဝုဒ်စ်ကတော့စိတ်မကြမ်းမှမှုပြဿနာတစ်ခုရဲ့အပေါ်အပြစ်ပုံချနေတာကိုသဘောမတူပါဘူး
။ What we know is that hate is driving these crimes and hate is not a mental illness.
အမုန်းတရားတွေကဒီရဇဝတ်မှုတွေကိုကျူးလွန်ဖို့ဆစ်ဆော်ပင်းနေတာပါ။အမုန်းတရားဟာစိတ်မနှံ့တဲ့ပြဿနာမဟုတ်ပါဘူး။ပြီးတော့သနအကြံဖက်မှုကိုဖြစ်ရှင်ဖို့တခုခုလုပ်ချင်တယ်ဆိုရင်သနနဲ့ဆိုင်တဲ့ကိစ္စကိုပဲဖြစ်ရှင်ရပါလိမ့်မယ်
။ Raiders IPSOS စစ်တမ်းကောက်ယူမှုအရ American ပြည်သူ88ရာခိုင်နှုန်းဟာနောက်ထပ်လူအများသေစေနိုင်တဲ့ပြစ်ခတ်မှုလာမယ့်3လအတွင်းဖြစ်နိုင်တယ်လို့ယုံကြည်နေကြပြီး49ရာခိုင်နှုန်းကတော့နောက်ထပ်ပြစ်ခတ်မှုတစ်ခုဖြစ်လာနိုင်တယ်လို့ယုံကြည်နေကြပါတယ်။ Texas ပြည်နယ် El Paso မြို့က Walmart ကုန်တိုက်အတွင်းသနပြစ်ခတ်မှုတစ်ခုဖြစ်ပြီးမှာတော့ Walmart Company ဟာတနအကြံဖတ်မှုဗီဒီယိုဂိမ်းစီကိုကုန်တိုက်မှာဆက်လက်မရောချတော့ပေမဲ့တနက်ရောင်းချတဲ့ကုမ္ပဏီရဲ့မူဝါဒကိုတော့ပြောင်းလဲခြင်းမရှိပါဘူး။တနက်အကြံဖတ်မှုဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတွေဟာမစ်မက်ကွန်နဲ့အပါအဝင်နောက်ထပ်ရွေးကောက်ပွဲဝင်မှုရှိတဲ့ Republican Party အမတ်တွေအတွက်ခက်ခဲတဲ့ကိစ္စတစ်ခုဖြစ်ပါတယ်။အင်ဂျီရောမြက်ခင်းပြည်မှာတနက်အကြံဖတ်ကိစ္စပြောကြားရင်သမ္မတ Trump ကမြောက်ကိုရီးယားခေါင်းဆောင်ဆီကစာတစောင်ရရှိခဲ့တဲ့အကြောင်းကိုလည်းအခုလိုပြောခဲ့ပါတယ်။
Yeah, he gave me a great letter. I would love to give you, but I don't know. I don't think it would be appropriate, but it was a very personal letter. It was a great letter. He talked about what he's doing. He's not happy with the testing. It's a very small testing that we did.
ကျွန်တော်သူ့စီကတိတ်ကောင်းနဲ့ပုပ်ကိုရေးဆန်နဲ့စားရဆောင်ရပါတယ်။တာတို့ပြစ်ဒုံးကြီးတွေဆန်းလာနဲ့ပတ်သက်ပြီးသူကိုယ်တိုင်လည်းတိတ်စိတ်မချမ်းသာဘူးလို့ပြောပါတယ်။တိုက်ချင်းပြစ်တာဝေးပြစ်ဒုံးကြီးတွေကိုမဆန်းတတ်တော့ဘူးလို့လည်းပြောပါတယ်။အခုလိုတာတို့ပြစ်ဒုံးကြီးဆန်းတတ်တာဟာအမေရိကန်နဲ့တောင်ကိုရီးယားတို့ပူးရွေးစီးရေးလေ့ကျင့်တာကိုတုံ့ပြန်တာလို့ပြောပါရယ်ကျွန်တော်လည်းဒီစီးရေးလေ့ကျင့်မှုကိုမကြိုက်ပါဘူးဒါပေမဲ့ကျွန်တော်တို့ဒါကိုလုပ်ကိုလုပ်ရပါမယ်ဒါလုံးသိတဲ့ကိစ္စပ
ါသမ္မတ Trump ကကင်ဂျွန်အွန်းရဲ့စာအကြောင်းတိတက်ပိုပြီးအသေးစိတ်ပြောကြားသွားခြင်းတော့မရှိပါဘူးသူတို့နှုတ်ဦးကြနောက်ထပ်ဆွေးနွေးပွဲရှိနိုင်မယ်ထင်တယ်လို့တော့ပြောခဲ့ပါရယ်ဘယ်တော့အတွေ့အဆုံဆွေးနွေးကြမလဲဆိုတာကိုအတိအကျမပြောပေမဲ့ဒီစာရေးထွက်ပေါ်လာမဲ့နောက်ဆက်တွဲရလဒ်တွေကတော့မကြခင်ထုတ်ပြန်ပေးသွားမယ်လို့ပြောခဲ့ကြောင်းပါခင်ဗျာ
တမရောကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ရေဝေသောတာရှင်တွေဘယ်လိုသဘောထားရှိကြပါသလဲတမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရောရဲ့တက်တာချောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရောကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0123923955လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဖီယိုအမေရိကန်ဆိုင်ကတိုက်ရိုက်လေလိုင်းဆွေးနွေးကံအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလိမ့်ရှင်ဒီကနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်အခုတော့မွန်ပြည်နယ်တဲကမိုးကြီးရေရှမ်းနေတဲ့အခြေအနေကိုပြောပြပေးပါမယ်မွန်ပြည်နယ်နေရာအများအပြားမှာမိုးသီးထန်ရေကြီးနေတာကြောင့်အင်ဂျင်အတော်များများပျက်စီးပြီးတချို့ဒေသမှာစပါးဆိုင်ခင်းတွေပျက်စီးမှာကိုစိုးရိမ်နေကြပါတယ်။မွန်ပြည်နယ်အစိုးရကကုညီကယ်ဆယ်ရေးတွေလုပ်ပေးနေပေမဲ့အရေးပေါ်အကူအညီကတော့လိုအပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ကျန်သာပလီနေညကစားလို့မွန်ပြည်နယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလို့ရတင်းရှောင်ကြရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြကြတာပါဘီလင်းမြို့မှာတော့ပြီးခဲ့တဲ့နှစ်ရက်အတွင်းစိုးရိမ်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်ထောင်ထဲချတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခိုလွန်ခဲ့ရပြီးမွန်ပြည်နယ်အစိုးရနဲ့ဘူအစိုးရကစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေဝေငှပေးခဲ့ကြောင်း NLD ပါတီဘီလင်းမြို့နယ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက VOA ကိုပြောပါတယ
်ဟုတ်ကဲ့ဘီလင်းမှာကလက်ရှိချိန်မှာစိုးရိမ်ရေမှတ်အောက်ကိုကျသွားပြီဆိုတော့ကျေးဇူးတင်ပါတယ်လေးပုံသုံးပုံလောက်ရောသွားပြီပါလူတစ်ထောင်ကျော်ကျော်ပဲကျန်တော့ခုနှစ်ရက်လောက်တုန်းကကျေးဇူးတင်50မှာပုံလုံးက1800ကျော်ရှိတယ်ကျွန်တော်တို့ဒီကင်းဘက်မှာတော့ကျူရင်းမြေဆင်းဘူးကတော့အားကောင်းတယ်ဒီနေ့ကဒီတော့ကြည့်ထားဆိုတော့ဒီနေ့ကအာနေချက်တွေကိုယူပြီးတော့အကျူပြင်ဆင်ထားရရှိတယ်ဒီနေ့မှာကျူပြီးတော့ အဲ့ဒီရွာလေးဥစုကြီးဆယ်စုကိုရေမကြီးကနေပို့ထားအဲ့ဒီခါကြောက်လေးဆန်စီစားဒီတန်းအားပြရဘူးအဲ့လိုပြေပို့ထားမနေ့ကစင်းမွားချိန်ချင်ပြီးတော့နောက်မြစ်ကြီးကတော့တော့ဟိုအချင်းနဲ့တချင်းကြီးအချင်းညာပြီးနေတယ်သူကအခုသူ့ရေမှတ်စစ်တုံညာနှစ်နှစ်ပြနေပြီကြာအခုတက်သွားတာအမြင့်ဆုံးစစ်တုံညာ3 5လောက်ပဲတက်တယ်ဆိုတော့မလေးသူချင်းစိုက်ကတော့အများကြီးရေလွန်သွားတယ်အခုဆိုရင်ပြန်ကြတာဆယ်လောက်လွန်မှာပဲပြတ်တာအခုကတော့3ရက်လောက်ပဲလွန်နေဆိုတော့မပြတ်ဖို့များတော့ဒီ56ရက်ကိုချက်ဆောက်ကြည့်ရမယ်အဲ့အဲ့အလေးဆိုတော့ဒီ
ဒီလာရသည်ဟာမြေရီတက်လေးရှိပြီးရုတ်တရက်မိုးသည်ထန်တာကြောင့်မော်လမြိုင်မြို့မှာထင်သာတာထက်ရေပိုကြီးသွားလို့တချို့ရက်ကွက်ကအိမ်တွေရေမြုပ်ကုန်တယ်လို့ဒေသခံတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးခဲ့ပေမဲ့မော်လမြိုင်မြို့မှာတော့အရေးပေါ်သတိပေးတာမျိုးမရှိခဲ့ဘူးလို့မော်လမြိုင်တိုင်းဝန်ကွင်းအရပ်မှာနေတဲ့အငိမ့်စားဆရာမတူကပြောပါတယ်
တော့ကြနေအခုပေါ့ညနှစ်နာရီကြတော့လေရောမိုးရောမိုးချိုးပြက်တခါမှမကြုံဘူးတဲ့ဒီစမ်းတော့ပေါ့အဲ့ဒီကစပြီးမိုးရွာလိုက်တာတော့ကြနေမနဲ့ဆက်တနာရီတော့ရှိပေါ့လေမိုးချမ်းတယ်ချမ်းတော့မီးရတယ်ပြက်သွားတယ်နော်ဒါမိုးလင်းပြည့်တဲ့ခါကျတော့ခါလေပင်တယ်ပြင်းကြီးလို့ရေတွေပြည့်ပြီးအိမ်နေရနေတဲ့အိမ်နေဆိုရင်ဟိုအိမ်ထဲထိရေရနပီလောက်ဖြစ်နေတချို့နေကြရမှာဆိုလို့ရှိရင်ဆိုအမှန်ငါအထာကားဆိုအုတ်ဒိုင်းလေးပြူတယ်ဓာတိုင်လေးလဲတယ်နော်ဟိုဘက်ဒီဒီမြန်ရက်ွက်ဆိုလို့ရှိရင်ရေရထောက်ပြီးခုနပီလောက်ကြီးမြင့်မြတ်သွားတချို့ဆိုအိမ်လေးတအိမ်လုံးကြီးကမြတ်သွားတယ်ဗျဒီတိုင်းဝင်ပိုင်းပါဆိုလို့ရှိရင်အားလုံးကြီးကတော်တော်များများအိမ်ကြီးကမြုပ်ကုန်ကြတယ်တချို့နေရာမှာကြားတော့လေလူမဖွက်လို့များတော့ရေသေးကဲဆယ်ရေးဖွဲ့တဲ့လာပြီးတော့လူတွေခေါ်ပြီးမိဆက်ရစာတင်ကြောင်းဒီခုံကြီးကြောင်းတွေကိုပို့ပြီးလိုက်တော့သမင်းတော့တို့ပါတို့ပြီးကြတယ်ပေါ့ဒီဘက်ပိုင်းမှာကြာတော့အစိုးရပိုင်းလာတယ်လူတော့လည်းမကြားသေးဘူးဒီဘက်မှာကြာတော့လေစေတနာဝန်တန်းတွေပဲကိုရွက်ွက်နဲ့ကိုဟိုစုပေါင်းတော့ပေါ့သွားရောက်ပြီးတော့ဟိုစားစာလေးတွေကြီးတန်ဘူးတွေပါတယ်သဝေကြတော့ပေါ့
မော်လမြိုင်မုဒ္ဓမဖြတ်ကူးတဲ့တန်လွင်တရားကိုတောက်ကြနေအစောပိုင်းမှာယာယီပိတ်ခဲ့ရပေမဲ့နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်မိုးသည်ထန်ရေလွှမ်းတာကြောင့်မော်လမြိုင်ရန်ကုန်အဝေးပြေးကားလမ်းကိုပိတ်ခဲ့ရပြီးတောက်ကြနေညနေပိုင်းမှာတော့လမ်းတစ်ချမ်းပြန်ဖွင့်ပေးထားတယ်လို့သိရပါတယ်မွန်ပြည်နယ်အတွင်းနှင်းရက်ဆက်တိုက်မိုးသည်ထန်ရွာသွန်းပြီးမြေပြိုမှုတွေရှိတာကြောင့်ဩဂုတ်လ9ရက်တောက်ကြနေကပေါင်မြို့နယ်မှာအနည်းဆုံးလူ16ဦးတေဆုံးခဲ့ရကြောင်း VOA ကအတည်ပြုနိုင်ခဲ့ပါတယ်။အလားတူပဲရေးမြို့နယ်မကြီးကျွရွာမှာလည်းရေကြီးမီပြရာကြောင့်ကိုးညံမှာလုတ်ကင်နေထိုင်သူတဦးတေဆုံးခဲ့ရကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေးမြို့ရန်ကြီးအောင်ရန်မြို့အောင်တိရိနန္ဒာရက်ွက်တွေနဲ့ကျောင်းရွာချောင်းတောင်ကျေးရွာတွေရေနှစ်မြုပ်ခဲ့ရပြီးရေဘေးတော့ကတည်း1400လောက်ရှိလာတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရတယ်လို့ဆိုပါတယ်ခင်ဗျာ။
ကိုညာဝဲအောင်ပြပြသွားတာပါရှင်အခုတော့ရှမ်းပြည်နယ်တဲ့ကစစ်ဘေးရှောင်တွေရဲ့ဘက်ကိုအလှည့်ပေးပါရစေရှမ်းပြည်နယ်တပ်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်ဖွဲ့တို့ဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ခဲ့တာမှာအနည်းဆုံးဒေသခံ400ကျော်နေအိမ်တွေကိုစွန့်ခွာပြီးဖုန်ကြီးကြောင်တွေမှာတွားရောက်ခိုးလုံနေကြရပါတယ်နှစ်ဖက်တပ်တွေကြားမှာစစ်ရေးတင်းမာနေတယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်နဲ့ SSC မြောက်ပိုင်းကတော့အစိုးရငြိမ်းချမ်းရေးအဖွဲ့ကနေတဆင့်ညှိနှိုင်းနေကြတဲ့အကြောင်းပြောပါတယ်အခြေအနေအသေးစိတ်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်တိုင်းမျိုးနယ်အတွင်းကတိုက်ပွဲဟာဒီလ6ရက်နေ့ကဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားတွေဟာတိုင်းမျိုးနယ်ရှိကျေးရွာတချို့ကဘုံကြီးကျောင်း၄ကျောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တိုင်းအမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကသွားကြည့်တာတော့ဘုံကြီးကျောင်း၄ကျောင်းဒီနေရာမှာရောက်နေတယ်လို့ပြောရဲတော့လောက်ဘုံကြီးကျောင်းမှာ90ကျော်ရှိတယ်။အဲခူမန်းကြီးကျောင်းမှာလည်း90ကျော်ရှိတယ်။ခူမန်းမှာအာလုံမှုကျောင်းမှာတရားနဲ့အဲ34ရှိတယ်။နောက်ဟိုနမ်ပင်ဆိုတာရှိတယ်။နမ်ပင်ရွာမှာလည်းရှိပြောတာအဲ့ဒီကျောင်းတော့ကျွန်တော်တို့မရောက်ခဲ့ဘူး။အဲ့မှာလည်း150လို့ပြောတာပဲ။အဲ့ရွာနာမည်တော့လောက်တော့ခူမန်းလို့ဆိုတာအဲ့မြို့ဝန်ဖို့ရွာပဲရွာဟုံးကြီးကျောင်းပဲလောလောဆယ်တော့သူအဲဘုံကြီးကျောင်းကပဲသာနာဒီခါပါညာထုတ်ပေးတယ်ပြီးတော့အဲရွာခံလူတွေပဲသူ့ကိုထုတ်ပေးထားတာရှိတာ
ဒေတာတွင်လက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတယ်
။တိုက်ပွဲကတော့ဟိုတည့်6ရက်နေ့လောက်ပဲဖြစ်တာ။ဒါပေမဲ့ဒီသမ္မတဘက်ကလည်းသုံးပြီးဘူး။ဟိုဘက်ကလည်းရှိဖက်ရှိနေရဲဆိုတော့ဒီနည်းကတည်းကရှိနေတယ်ဆိုတော့သူကရွာလူတွေကလည်းသူ့ကိုကြည့်နေလိမ့်တော့။နောက်ဒီနည်းကသမ္မတဘက်ကသူတို့ရွာထဲမှာဝင်ပြီးတော့စမ်းချလာတာ။ဘာညာရှိနေတော့အဲ့ဒါမနေရဲကြတာပါ။ညပြန်လာတယ်။အမေကတော့မြန်မြောအမျိုးလေးနေတာဘောနော်အဲ့ဒါနဲ့သူတို့တိုက်ပွဲရှိမှဆိုလို့အဲသူပြီးရှောင်းလာတဲ့သဘောပေါ့ဗျာ
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တရန်မြို့နယ်နတ်ပင်ကျေးရွာအနီးမှာနေမြေလုံးကျိုးရေးဆောင်ရွက်နေတဲ့ Temporal စစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းဖော်ပြပါတယ်ဝဟိုင်းခြေဆိုင် SSA မြောက်ပိုင်းအဖွဲ့ဟာဒီလ3ရက်နေ့ကနောင်မိန်ကွန်ဟုံးနဲ့တောလောက်ကြီးရွာကအရက်သား22ယောက်၄ရက်နေ့ကတရန်မိုင်းကောင်ကားလမ်းမှာအရက်သား15ယောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ်6ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဖမ်းဆီးခံရသူ38ယောက်လွန်မြောက်ဖို့အတွက်လိုက်လံဆောင်ရွက်နေတယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာန NRPC ကတဆင့်လဲဆောင်ရွက်နေကြောင်းဖော်ပြထားပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒီနယ်မြေတွေဟာသူတို့ပုံပန်သွားလာနေတဲ့နယ်မြေဖြစ်ကြောင်းနဲ့အရက်သားတွေကိုဖမ်းဆီးတာကလည်းစစ်စစ်ချက်အရမူရစေဝါတုံးဆွဲသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်အရက်သားတွေပြန်လွတ်ပေးရေးနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းစုကအခုလိုဆက်ပြောပါတယ်
ဘဝမူရစေဝါနဲ့ပတ်သက်နေရတယ်အဒီဟာတွေမူရစေဝါသတင်းစာတွေပြည်သူ့နာမည်ကြောင့်တော့ပြန်လို့မှာပါဒီဟာလိုက်တိုက်နေတော့ပေါ်ဆိုးမှာပေါ့အဲ့တော့လိုက်တိုက်နေတော့ဆက်လာရမပြီးဘူးမုန်းကွာစီမှာပဲဖြစ်တယ်ဒီဘလူရတဲ့ဒီစီးပွဲတွေများလဲပြန်ပွားသွားနိုင်တယ်ဒါမကောင်းဘူးကျွန်တော်တို့ကတိုက်ပွဲဖြစ်ပါတယ်ဆိုတဲ့အလိုမျိုးကြတော့ကျွန်တော်တို့ကဟိုပါပေါ့စစ်ချင်းရတိုင်းဌာနချုပ်မှလဲကျွန်တော်တို့အကြောင်းကြားထားတယ်အရင်းကြီးခုမစီမှာလဲကျွန်တော်တို့ကပြင်ပြထားတယ်ဒါဒီကြောင့်ဒီပဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့တော့အဲ့ဒါမျိုးလေး
SSPP SSA မြောက်ပိုင်းအဖွဲ့ဟာအစိုးရနဲ့ပြည်နယ်အဆင့်ပြည်တော်စုအဆင့်အပြစ်ခတ်ရစရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူးတမ်ရော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာတပတ်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနှစ်နှစ်ဦးပိုင်းမှာလည်း NRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အစည်းမှာငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ပြည်ရရဲ့နေစဉ် TV သတင်းလွှာအစီအစဉ် TV မဂ္ဂဇင်းပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတမကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါဆက်သွယ်မေးမြန်းချက်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာဖတ်ရှုကြည့်နာဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှာတော့ရှစ်လေးလုံးအရေးတော်ပုံကာလာကဆေးရုံရှိပြစ်ခတ်ခဲ့တဲ့မြင်ကွင်းကိုကိုယ်တိုင်ဖြတ်တန်းခဲ့ရသူကအခုလိုပြောပြပေးမှာပါ။
တနက်နေ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရတားအရတူတွေကပဲထိတယ်ဆရာဝန်တွေသူနာပြုတွေတဲ့ကဟိုကြီးကြီးမားမားထိုင်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့အာနာရှင်စနစ်ကိုဆန့်ကျင်မှုအတွက
်ကနေဒါနိုင်ငံဆေးကော့လိပ်မှာကတိခဖြစ်တာဝန်ထမ်းနေတဲ့ဒေါက်တာခင်ဆိုးဝင်းရဲ့ကိုရီကိုနားဆင်ကြမှာဖြစ်တယ်လို့မြန်မာနိုင်ငံကလွှတ်တင်လိုက်တဲ့လူမှုဆက်သွယ်ရေးကြိုမှုအကြောင်းကိုလည်းသိပ္ပံတဲ့ဤပညာမှာနားဆင်ရပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်ကိုဝင်းခတ်မောင်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာစီးလုံးညီညွတ်ရေးအလှမ်းဝေးနေသည်ဆိုတဲ့ကောင်းစဉ်နဲ့ The Interpreter မှာရေးထားတဲ့ Michael Sainsbury ရဲ့ဆောင်းပါးကိုဖတ်ရပါတယ်။ထပ်တလဲလဲဖြစ်နေတဲ့ပရိပခါတွေကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးအစီအစဉ်နဲ့နိုင်ငံရေးအနာဂတ်မရေမရာဖြစ်နေတယ်လို့သုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးထွက်ပေါ်လာတဲ့တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့က2018 January လမှာတင်လိုက်တဲ့ YouTube Video မှာ Uniform with Kimmy လက်နက်ကိုင်ဆောင်ထားတဲ့တပ်ဖွဲ့ဝင်တွေကိုအင်မတန်စီကံတည်ဝတ်တဲ့ပုံစံနဲ့တွေးလိုက်ရပါတယ်တဲ့အဲ့ဒီဗီဒီယိုထွက်ပေါ်လာပြီးတဲ့နောက်တကယ်လည်းပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲလာတဲ့အတွက်တစ်ဖက်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ကစိုးရိမ်လာကြတဲ့အထိဖြစ်လာတယ်လို့လည်းဆိုပါတယ် AA ဒီလိုထွက်ပေါ်လာတာဟာအခက်အခဲကြုံနေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးခီးစဉ်အတွက်နောက်ထပ်အတားအဆီးတစ်ခုဖြစ်တယ်လို့ဆိုပါတယ်ရခိုင်တိုင်းရင်းသားတို့ဟာအဓိကအားဖြင့်ဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးပြင်ပကြီးစိုးမှုကိုစန့်ကျင်လာခဲ့ကြတာ18ရာစုအလယ်ပိုင်းမှာမြန်မာနိုင်ငံအလဲပိုင်းကကုန်းပေါင်းမင်းဆက်လက်အောက်ကျခဲ့ပြီး19ရာစုမှာတော့အင်္ဂလိပ်လက်အောက်အဲ့ဒီနောက်ဒုတိယကမ္ဘာစစ်မှာဂျပန်လက်အောက်အသီးသီးကျရောက်ခဲ့ပါတယ်။1948လွတ်လပ်ရေးရပြီးတဲ့နောက်မြန်မာတို့လက်အောက်ကိုပြန်လည်ရောက်ရှိသွားပြီးဒီချိန်မှာတော့ရခိုင်ဒေသတွင်းအင်္ဂလိပ်တွေလက်ထက်မှာအများပြားဝင်ရောက်လာတဲ့ရိုဟင်ဂျာတွေရှိနေခဲ့ပြီးဖြစ်ပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာဒီကနေ့ဘင်္ဂလားဒေ့ရှ်လို့ခေါ်တဲ့ဒေသကနေပြောင်းရွှေ့ဝင်ရောက်လာကြသူတွေဖြစ်တယ်လို့ရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့နစ်တုံပေါ်တုံဖြစ်နေတဲ့ညီညာရေးခီးစဉ်ဟာတိုင်းရင်းသားတွေနဲ့ဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါတွေရိုဟင်ဂျာတွေထွက်ပြေးရတဲ့ကိစ္စတွေကြောင့်နှေးကွေးနေရပါတယ်။ဒီဖြစ်ရပ်နှစ်ခုစုံတွဲဒေါ်ဆန်းစုကြည်ကထိန်းချုပ်နိုင်စွမ်းမရှိသောတပ်မတော်ကိုပြစ်ဖို့ရလိမ့်မယ်လို့လည်းဆိုထားပါတယ်။တကယ်တော့ညီညာရေးဟာ2015မှာဒေါ်ဆန်းစုကြည်နိုင်ရစေခဲ့တဲ့အဓိကအကြောင်းအရာတစ်ရပ်ဖြစ်ပေမဲ့အခုခါမှာတော့သူဟာဒီကိစ္စကိုအဓိပ္ပာယ်ရှိရှိဆက်လက်လှုပ်ဆောင်မှုပြက်ကွက်နေတယ်လို့ဆိုပါတယ်။သူ့ရဲ့သမရဦးသိန်းစင်ရဲ့လက်နက်ကင်အဖွဲ့အများပြားနဲ့အပြည့်ရစဲရေးလမ်းကြောင်းကိုဆက်လက်ရှောင်လန်းရမှာဖြစ်ပါတယ်။ဒီငြိမ်းချမ်းရေးမအောင်မြင်တာဟာ2020နှစ်ကုန်ကျင်းပမဲ့ရွေးကောက်ပွဲအခြေအနေကိုပြောင်းလဲသွားစေနိုင်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကကြားပြတ်ရွေးကောက်ပွဲတွေမှာလည်းရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာဒေါ်ဆန်းစုကြည်ဟာထောက်ခံမှုတိတ်မရခဲ့ဘူးလို့ဆိုပါတယ်။နိုင်ငံရေးဆိုတာဖြစ်နိုင်တာကိုလုပ်တာဖြစ်တယ်ဆိုတဲ့အတိုင်းမဟာမိတ်ဖွဲ့စည်းမှုကိုကြဲကြဲပြန့်ပြန့်လုပ်နိုင်ခြင်းဟာNLD အနိုင်ရမယ့်လမ်းဖြစ်ပြီးဒီမိုကရေစီကိုလည်းနောက်ဆုံးတစ်နေ့မှာဖော်ဆောင်နိုင်လိမ့်မယ်လို့ရေးသားထားပါတယ
်။မြန်မာအမျိုးသမီးတွေအတွက်အလံဝေးနေတဲ့မျှော်လင့်ချက်များဆိုတဲ့ခေါင်းစဉ်နဲ့ဒီ diplomat မှာအခန့်ရှာခူလာကရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။မြန်မာနိုင်ငံရေးမှာအမျိုးသမီးတွေခေါင်းဆောင်မှုရခဲ့တာအထူးဆန်းတော့မဟုတ်ဘူးလို့စထားပါတယ်။တကယ်တော့1992ခုနှစ်ကလေးကဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတကာမှာဒီမိုကရေစီနဲ့စိတ်ဓာတ်ကြန့်ခိုင်မှုမိရှုတစောင်းအဖြစ်ထင်ရှားကျော်ကြားခဲ့သူဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဟာနိုင်ငံတော်အဆင့်မှာရောဒေသန္တရအဆင့်မှာပါကန့်သတ်ခံနေရတယ်လို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ရွေးကောက်ပွဲနိုင်တော့ကအမျိုးသမီးအမတ်လောင်းတွေအစိုးရအဖွဲ့ဝင်တွေအတော်များများပါဝင်ခဲ့တဲ့အတွက်မျှော်လင့်ချက်မြင့်မားလာခဲ့ပေမဲ့အမျိုးသမီးလွှတ်တော်အမတ်အရေးအတွက်ကတော့အကန့်အသတ်နဲ့သာရှိခဲ့ပါတယ်။အရေးအတွက်နည်းယုံသာမကမူဝါဒချမှတ်တဲ့ကိစ္စတွေမှာလည်းအမျိုးသမီးတွေဟာတိတ်အရေးမပါခဲ့ပါဘူး။ လာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့ NLD ဟာအမျိုးသမီးတွေရဲ့အရေးပါမှုကိုအတိမတ်ပြုရပါမယ်။နိုင်ငံရေးအဆုံးဖြတ်တွင်မှာပိုမိုပါဝင်လာစေပြီးအမျိုးသမီးများစွမ်းရည်မြင့်မားရေးအတွက်ကြားမရေးရမူဝါဒတွေကိုချမှတ်ဆောင်ရွက်ဖို့လိုအပ်လိမ့်မယ်လို့ရေးပါတယ်။အခုခါမှာတော့နိုင်ငံတကာရဲ့ဖိအားတွေနဲ့အတူအရင်ကမရှိခဲ့ဘူးတဲ့ပြုပြင်ပြောင်းလဲရေးတွေဒီမိုကရေစီဖော်ဆောင်ရေးတွေကြောင့်ကြားမတန်းတူရေးအမျိုးသမီးအခွင့်အရေးဆွေးနွေးတာတွေပိုများလာတာတွေ့ရပြီးဒါဟာလွန်ခဲ့တဲ့ရာစုဝက်ကျော်စစ်အာဏာရှင်လက်အောက်မှာလုံးဝမရှိခဲ့တဲ့ကိစ္စလို့လဲဆိုပါတယ်ဒါပေမဲ့ကျင်းနဲ့လောက်တဲ့အခြေအနေလုံးဝမဟုတ်ပါဘူးတဲ့လက်ရှိမြန်မာနိုင်ငံရဲ့လူဦးရေ56%တန်းထဲမှာအမျိုးသမီးဦးရေ1%ရှိနေပေမဲ့ပြည်သူ့လွှတ်တော်ကနေရာ433နေရာအနက်44နေရာမှာပဲအမျိုးသမီးတွေရထားပြီးအမျိုးသားလွှတ်တော်ကအမတ်ဥယျာဉ်224နေရာမှာတော့အမျိုးသမီးက24နေရာပဲရတယ်လို့ရေးထားပါတယ်။အပေါ်ရန်အားဖြင့်ကြည့်ရင် NLD မှာအမျိုးသမီးတွေကိုဦးစားပေးပြီးအမျိုးသမီးအမတ်လောင်းတွေအများအပြားထားရှိလာခဲ့ပေမဲ့အလင်းအနက်သုံးသက်ကြည့်မယ်ဆိုရင်တော့တခြားပါတီတွေနီးတူပဲ NLD ဟာလည်းအမျိုးသမီးနိုင်ငံရေးကိုစားပြုမှုကိုထောက်ခံအားပေးတာမရှိသလောက်ပဲလို့ရေးသားထားပါတယ်။တကယ်တော့2016ခုနှစ်မှာဖွဲ့စည်းခဲ့တဲ့ NLD အစိုးရလက်ထက်ပြည်တော်စုအဆင့်ဝင်ကြီးရာထူးရထားတဲ့တဦးတည်းသောအမျိုးသမီးဟာဒေါ်အောင်ဆန်းစုကြည်တယောက်တည်းသာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။ပြည်ရရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Red Letter Day
ဖြစ်ပါတယ်စာလုံးပေါင်းက red red ကအနီရောင် letter letter ကစာဒါမှမဟုတ်စလုံး day day ကနေဒါမှမဟုတ် yes ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့စာလုံးအနီရောင်နေပေါ့တော်ရရှိများ calendar ပြည့်ခရင်ကိုကြည့်မယ်ဆိုရင်တစ်နှစ်မှာလပေါင်း7လရှိတဲ့ရက်တွေဟာတမန်ရက်တွေဖြစ်ရင်ကနန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေဒုနေ့ရက်တွေမှာတော့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှာဆိုဘာသာရေးအခကြီးရဲ့ကြီးတွေလို့တကြံလို့နှစ်သက်ခုချိန်လို့မြမလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေဒုနေ့မြမျိုးတွေအတွက်ပြည်ကလေးမှာနေ့ကိုရည်ညွှန်းတဲ့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်ဒါကြောင့်မလို့Red Letter Day idiom အသေးပဲကတော့ကုဘွားမှာအရေးကြီးတဲ့နေ့ပဲဖြစ်ပါလေ။ဥပမာကိုလက်ထက်တဲ့နေ့လို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George Rupp ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မေ့မရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဦးလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကိုဘွားမှာထူးခြားတဲ့နေ့မေ့မရနိုင်တဲ့နေ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Red letter day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style English သင်ခန်းစာကိုဒေါ်လလတ်တန်းစီစဉ်ပို့ချပေးခဲ့တာပါရှင်အခုအမျိုးသမီးကဏ္ဍကိုဆက်ပြီးတော့နားဆင်ကြရအောင်ပါဩဂုတ်လ10ရက်နေ့ကရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု32နှစ်ပြည့်မြောက်သွားခဲ့ပါပြီ။အဲဒီတုန်းကစန္ဒပြလှုပ်ရှားမှုကိုအာဏာရှင်စစ်အစိုးရကနှိပ်ကွပ်ခဲ့လို့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရပ်ဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတရအဖြစ်ရှိနေပါတယ်။သမိုင်းတင်တဲ့ဒီရှစ်လေးလုံးအရေးခင်းကြီးမှာတရောက်တနေရာကပါဝင်ခဲ့ကြတဲ့ပြည်သူတွေလည်းအဲဒီတုန်းကရန်ကုန်ဆေးရုံကြီးမှာတာဝန်ကျခဲ့သူဒေါက်တာခင်စောဝင်းလည်းပါဝင်ခဲ့ပါတယ်။ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုကြီးမှာသူရောဘလို့အခမ်းအနားက ပါဝင်ခဲ့ပါတယ်ဒီအရေးခင်းကသူ့ဘဝကိုဘလို့အပြောင်းအလဲဖြစ်စေခဲ့တယ်လဲဆိုတာအခုကနေဒါနိုင်ငံအယ်ဘာတာဆီကောလိပ်မှာကတိခတာဝန်ထမ်းဆောင်နေသူဒေါက်တာခင်စောဝင်းကိုဆက်သွယ်မိမြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတ်တန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal ကျမတို့မြန်မာတိုင်းမှာမိမြန်နိုင်တဲ့ဖြစ်ရတွင်တဲ့တခုကတော့၈လ၈ရက်88လူလူလှုပ်ရှားမှုကြီးဖြစ်ခဲ့တာခုဆိုရင်32နှစ်ရှိသွားပါပြီ။အဲ့ဒီတုန်းကဒီရှီလီလုံးရေခင်းလို့ခေါ်တဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာဒေါက်တာဒေါကင်ဆောဝင်းပါဝင်ခဲ့တယ်လို့သိရပါတယ်။ခုလို32နှစ်ကြာပြီဖြစ်တဲ့အချိန်မှာဒေါက်တာဒေါကင်ဆောဝင်းရဲ့တတိယဖြစ်ဆုံးကဘာပါလဲရှင်။
တတိယဖြစ်တာကတော့နှစ်ရက်ပေါ့နော်။နှစ်ရက်ကအဲ့ဒီဩဂုတ်လ၈ရက်မဟုတ်ဘဲနဲ့နောက်တစ်နေ့ဩဂုတ်လ9ရက်ပြစ်ခတ်တာကဒီဩဂုတ်လ၈ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံးတဲ့လူတွေကဒီအရန်များတော့ဩဂုတ်လ၈ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ9ရက်ဒီမနေ့ပိုင်းနေ့လယ်ပိုင်းမှာစေယုံကြီးပေါ့နော်အဲ့ရန်ကျမကတော့ရန်ကုန်ပြည်သူစေယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီရှေးကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယိုဒဏ်ရာရတဲ့တည်ဆုံတဲ့လူတွေကိုစေယုံကိုခေါ်လာတာများလွန်းအကြီးတော့ရှိတဲ့ဆရာဝန်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုတက်အားသမျှတခြားအဆောင်ကဆရာဝန်ကြီးသွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများတိကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆရာဝန်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလိုပဲထမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စီတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လीဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်အပျက်ကြီးတစ်ခုပေါ့လीအင်မတန်စိတ်မကောင်းစရာဝင်နေစရာအဖြစ်အပျက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်လာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစားပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့ပြောင်းဝင်နေရောတူနာပြူရောအကုန်လုံးတိုင်မြင်ပြီးတော့စကေတခုခုလောက်ကြမြင်အဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမယ်ပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ပြတ်တာတွေမလုပ်ပါနဲ့တော့စေယုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးကြီးလည်းမဟုတ်ဘူးစေယုံတစ်ပတ်ပဲကျမတို့ဆိုလို့ရှိရင်ပြစ်ပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြူရောဆရာဝန်ရောအကုန်လုံးဆန္ဒပြလိုက်တာအဲ့လိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါလေဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးုံတဲ့တဲမှာကိုအဲ့ဒီကား3စီးကဆိုင်ပြီးတော့တခါလေတနတ်နဲ့ဟိုဒလဇတ်ပစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါလေဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟိကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်တော့လေကျမတို့ကခြေရောင်ဝင်နေတူနာပြူတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုက်မှာပဲအဲ့လူနာလာပို့ရင်းနဲ့စောင့်နေကြတဲ့ရတူရတားကြီးចောင်းသူចောင်းသားကြီးရှိတော့သူကအရန်ဝင်တာရဲ့အရန်ဝင်တာပြီးတော့သူကဘာပြောလဲဆိုတော့ဆရာဝန်နေဆရာမတွေကလူအုပ်ကြီးရဲ့အလယ်မှာပဲနေပါတယ်သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လမ်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရက်သားအရက်သူတွေကပဲဟိုထိတယ်ဆရာဝန်နေတူနာပြူတွေတည်းကဟိုကြီးကြီးမားမားထိုင်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကို့ကြောင့်မို့လို့သူတို့ခင်ဗျာသူတို့ရဲ့အသက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုစန့်ကျင်မှုအတွက်တကယ်ကိုအသက်ကိုဖွင့်ပြီးတော့သူတို့ဆရာဝန်နေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံသွားရတယ်ဆိုတာအဲ့ဒါကတော့မမေ့နိုင်စရာပါ
အခုဒေါက်တာဒေါကင်းကျော်ဝင်းပြောပြခဲ့တယ်ပေါ့နော်ပြည့်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနက်နေ့ပြစ်ဒတ်ခံရတဲ့ဖြစ်တွေကိုကြားရတဲ့အခါကျတော့ဒီရှီလေးလုံးတချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစသားထဲမှာပေါ့နော်ဟိုနိုင်မြမရေးထားတာပေါ့နော်လုတ်ရိုက်လေချင်းပေါ့နော်ဒီလိုဟာမျိုး
ဟုတ်တယ
်အဲ့ဒါဟုတ်တယ်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်ပါ
ချိန်ကဒီလိုမျိုးဒီစာသားနဲ့အချိန်အနည်းနဲ့တိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတချိန်ကရေးခဲ့တဲ့တချိန်ကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတချိန်နဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီဩဂုတ်လ10ရက်ကမှမှတ်မှတ်ရရပေါ့နော်ဟိုဆရာဝန်တွေတူနာပြုတွေလမ်းမော်ကိုရောက်တာဘာလို့ဆိုဒါမတိုင်ခင်တော့ဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုပ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်နေအာနာရှင်စန့်ချီဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီဩဂုတ်လ10ရက်နေ့မနေ့မှာအရေးပေါ်အခမ်းအနားပဲကျမတို့ဒီတိုင်းပဲတယောက်တစ်ပေါက်အားလုံးတိုင်ပင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့ထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆောင်ဝင်နေဆိုလဲကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေချက်ကိုလည်းဘေးမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမကြီးဝန်တန်းနေဆောင်ဝင်နေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအော်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့ညောလာပြစ်လဲပြစ်ပြီဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလှုပ်ရက်လေတယ်ဆိုတာပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေနော်ကြောင်းသားလေးတွေကြောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကိုပြစ်ရက်သလားပေါ့နော်အဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းပဲမယုံကြည်နိုင်ကြကောင်းလောက်အောင်ကိုလှုပ်ရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတေချာပါတယ်
အဲ့တော့ဒီဒေါက်တာဒေါကင်ဆာဗင်ရှီလေးလုံးပြီးတဲ့ခါကျတော့ဒီရှီလေးလုံးမှာပံပတ်တဲ့မှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင
်ရှီလေးလုံးပါဝင်ပတ်တဲ့မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်တဲ့အတွေ့ကျမဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုတောင်ရနေပြီးတော့ရန်နာချင်းခံရတယ်လीဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီဆင်းရုံဝင်တဲ့ကိုလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလှုပ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်းအများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘလို့မှအဆင်မပြေမှုအများကြီးရှိရလीဘုံကုံပြောရလို့ရှိရင်ဆောင်ဝင်တောင်းနေနဲ့စေကူတာကွင်းလိုင်းစင်လဲအမရပဲနဲ့စေမကူရတော့တာလဲနှစ်ပေါင်းကြာပြီပေါ့နော်အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုကြီးရှိတာပေါ့နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့ပေါင်းစုံရတယ်အဲ့လိုမျိုးတက်ရောက်မှုကြီးရှိပါတယ်ဒါကျမဖြစ်တယ်ဆိုတာကပြန်တဲ့ဘာဘာပြည်တွင်းမှာဒီရှစ်လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွတ်ရွတ်ချွန်ချွန်ပါဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာရင်ဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းပြည်တွေဘာလုပ်ပေးရမလဲကိုလုပ်ပေးနိုင်တာလုပ်ပေးမယ်ဆိုတဲ့ဟိုစိတ်ဓာတ်ကလေးနဲ့ပဲဒီတောင်းပိတ်တဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်ပြောင်းမောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါနေကြလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်နှစ်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင့်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီမဲ့ကိုယ်တိုင်းပြည်ကိုအငယ်ပဲတတိယပြီးတော့ဒီလိုအဖြစ်တရားနောက်လဲမပေါ်လာတော့ပဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်းပြည်ဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ကမ္ဘာတစ်လွှားဆက်သွယ်ရေးမြန်ဆန်အားကောင်းစေဖို့အတွက်ကြိုးစားရမှာဂျိုးရုတွေရဲ့အရေးပါပုံကိုဒီတစ်ပတ်မှာပြောပြပေးပါစီမြန်မာနိုင်ငံမှာဆက်သွယ်ရေးအတွက်ဂျိုးရုဆက်သွယ်ရေးကွန်ရက်ကိုအမေရိကန်၊တရုတ်၊ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့နိုင်ငံပေါင်းစုံကနေတနစ်ကိုအမေရိကန်ဒေါ်လာ10သန်းကျော်လောက်ပေးပြီးငှားရမ်းအသုံးပြုနေရကနေအခုပြင်သစ်အခြေစိုက် Intelsat ကုမ္ပဏီကို15နှစ်အတွက်ဒေါ်လာသန်းပေါင်း 155.8 သန်းပေးပြီးမြန်မာဆက်တူးကို2019အောက်တိုဘာလောက်မှာစပြီးတော့အသုံးပြုနိုင်တော့မှာဖြစ်ပါတယ်။ Intelsat ရဲ့2000ခုနှစ်ကလွှတ်တင်ထားတဲ့ Intel set 902 ဂျိုရုနဲ့မြန်မာ set 1ကိုတုံးတဲ့အချိန်က 2G နဲ့ 3G ဝန်ဆောင်မှုကိုပဲပေးနိုင်တာဖြစ်ပြီးအခုမြန်မာ set 2အတွက်တော့ Intel set က16နှစ်ကြာပြီဖြစ်တဲ့သူ့ရဲ့ Intel set 902ကို C-band line နဲ့ KU band line တွေနဲ့အဆင့်မြင့်ထားတဲ့ Intel set 39နဲ့အစားထိုးလိုက်တာကြောင့် 3G နဲ့ 4G လိုဆက်သွယ်မှုပိုပြီးမြန်ဆန်တဲ့မျိုးဆက်တွေအတွက်ဝန်ဆောင်မှုတွေပေးနိုင်တော့မှာဖြစ်ပါတယ်။ဒီ Intel set 39ကို American နိုင်ငံ California ပြည်နယ် Palo Alto အခြေစိုက် Maxell နည်းပညာကုမ္ပဏီကနေတည်ဆောက်ပေးတာဖြစ်ပါတယ်။ဒီဂျိုရုကိုပြင်သစ် Alien Space ကုမ္ပဏီကသူ့ရဲ့ Alien 5ဒုံးပျံနဲ့တောင်အမေရိကတိုက်အရှိမြောက်ဖျားကပြင်သစ် Guiana မှာရှိတဲ့ Guiana Space Center အာကာသစခန်းကနေမြန်မာစံတော်ချိန်ဩဂုတ်လ9ရက်မှာလွှတ်တင်ခဲ့တာပါ။အခုလိုဆက်သွယ်ရေးအတွက်အားထားရတဲ့ဂျိုရုနဲ့တခြားဂျိုရုတွေနဲ့ပတ်သက်ပြီး NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကရှင်းပြပါတယ်
။ဂျိုအတုဆိုတော့ဂျိုအစ်စ်လည်းရှိရပါတော့။ဆိုအင်္ဂါဂျိုတို့ဂျာတာပရိဂျိုတို့ပေါ့နော်။ဒါတွေကဖြတ်ကြဝလာနေပတ်နေတယ်အားပေါ့နော်။ဒါဂျိုတွေအဲလာလည်းဂျိုတစ်ခုပဲ။လူလုံးပြီးလွတ်တင်ထားတဲ့ဂျိုရုအလုံးပေါင်းကအခုရှို2000လောက်ရှိပဲ။ဂျိုရုကရွယ်အစားအမျိုးမျိုးရှိတယ်ပုံတံလည်းအမျိုးမျိုးရှိတယ်အမျိုးအစားအများကြီးခွဲထားပါတယ်အသုံးပြုတဲ့ဟာနဲ့ခွဲထားတာရှိတယ်လို့ပတ်လန်းပေါ်မူတည်ပြီးတော့ခွဲထားတာရှိပါတယ်ဒီအပြည်ပြည်ဆိုင်ရာအာကာသစခန်းပေါ့နော် International Space Station ဆိုလို့ရှိရင် Low Earth Orbit လို့ခေါ်ရပေါ့နော်ပတ်လန်းအနိမ့်မှာသူဆိုလို့ရှိလို့ကျဲကဘာအထက်မိုင်250နဲ့300ကျားမှာ400ကျားမှာသူကအတက်အစင်းတော့ရှိတယ်ပေါ့ဒါလူတွေပြစ်လွတ်တင်ထားတဲ့အတွက်ဒါလည်းဂျိုရုတစ်မျိုးလို့ခေါ်ပါတယ်
ဟုတ်ပါတယ်နေဆက်ကြဝလာထဲမှာတဘာဝအလျောက်နေကိုလှက်ပတ်နေတဲ့ဂျိုးအစ်စ်တွေလိုပဲလူသားတွေလွတ်တင်ထားတဲ့ဂျိုးအတုတွေကအများအပြားရှိနေတာပ
ါကမ္ဘာပေါ်မှာပထမဦးဆုံးလွတ်တင်လိုက်တဲ့ဂျိုးတူကစပုတနစ်ပေါ့နော်ရုရှားကလွတ်လိုက်တာပါအခုလောလောဆယ်အမေရိကန်နိုင်ငံကဂျိုးတူအားလုံးပေါင်းဆက်သွယ်ရေးကာကွယ်ရေးအတရာရောလမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်တဲ့ဟာ GPS လို့ခေါ်တယ်အဲ့ဒါမျိုးဂျိုးတူအားလုံးပေါင်း140လောက်ရှိပါတယ်တရုတ်နိုင်ငံက290လောက်ရှိတယ်။နောက်ပြီးရုရှားက146ခုရှိပါတယ်။ကျန်နိုင်ငံတွေကမ္ဘာမှာရှိတဲ့နိုင်ငံတော်တော်များများအကုန်လုံးပေါင်းလိုက်တဲ့အခါကျတော့636 40လောက်ရှိပါတယ်
။အခုလွှတ်တင်လိုက်တဲ့ Intel set 39ဟာအရှိလောင်တီကျု62ဒီဂရီမှာရှိနေပြီးအမြင့်က -2000 ကျော်မှာရှိနေမှာဖြစ်ပါတယ်။ဘာကြောင့်ဒီလောက်အမြင့်မှာတင်ထားတာပါလဲ။
အခုလွတ်လိုက်တဲ့မြန်မာ set 2 intercept 39ဆိုတဲ့ဂျိုရုဖြစ်ပါသူကိုတင်ထားတဲ့ပတ်လန်းက -2000 လောက်မှရှိတယ်။အဲ့လောက်အမြင့်ရောက်သွားတဲ့အခါကျလို့ရှိရင်ဂျိုဒုရဲ့ကဘာကိုတပတ်ပတ်ဖို့ကြာတဲ့အချိန်က24နာရီဆိုတဲ့အခါကျတော့အောက်ကနေလှမ်းကြည့်လိုက်လို့ရှိရင်တနေရာထဲမှာဒီဂျိုရုကမရွှေ့တဲ့အတိုင်းပဲပေါ့နော်။ဒါကို geosynchronous ကဘာပတ်တဲ့တရက်ကြာတဲ့အချိန်24နာရီနဲ့သူကအကိုက်လဲနေတဲ့အတွက်ပေါ့နော်။အဲ့တော့အဲ့လောက်အမြင့်မှာဆိုလို့ရှိရင်တနာယုံမိုင်း9000လောက်နဲ့သူကပတ်ပါတယ်။ Arthur C. Clarke ဆိုတဲ့တိတ်နာမည်ကြီးရဲ့သိပ္ပံပညာရှင်က1945ခုနှစ်လောက်မှာသူကအကယ်၍သာဒီပစ္စည်းတစ်ခုကိုပေါ့နော်ဂျိုဒုပေါ့လေအခုတော့လေအဲ့ဂျိုဒုကိုအဲ့လောက်မိုင်းအမြင့်မှာတင်ထားလိုက်လို့ချင်းဒီဂျိုဒုကကဘာနဲ့အကိုက်ဟို geosynchronous orbit ပေါ့နော်အဲ့မှာပဲပတ်နေမယ်အဲ24နာရီတည်းဆိုလို့ရှိရင်တပတ်ပတ်မယ်ဆိုတဲ့အခါကျတော့အဲ့နေရာမှာရှိမယ်လို့သူကဟောဂိန်းထုတ်ခဲ့ပါအဲ1945ခုနှစ်မှာအဲ1958ခုနှစ်လောက်မှာစပုတနစ်တင်လိုက်တဲ့အခါကျတော့မှအဲ့ဒီ geosynchronous orbit အတိုင်းသူပတ်တဲ့အတွက်အော်ဒါဆိုလို့ရှိရင် Arthur C. Clarke ပြောတာမှန်ပါလားဆိုပြီးတော့မှစပြီးတော့သဘောတူရပါတော့နော
်ကဘာမြေပြင်အထက်အာကာသနဲ့လွှတ်တင်တဲ့ဂျိုရုတွေမှာကဘာနဲ့အကွာအဝေးကိုလိုက်ပြီးအသုံးပြုမှုကလည်းကွာခြားပါတယ်
အလေအလတ်ပေါ့နော်မိုင်း1000ကျော်အောက်လောက်မှာဆိုလို့ရှိရင်အဲ့ဂျိုဒုပတ်တဲ့နှုန်းကအယမ်းမြန်တယ်ပထမမိုင်း2000ကတနိုင်မိုင်း9000လောက်ဒါပေမဲ့မိုင်း1000ကျော်အောက်လောက်ကျလို့ရှိရင်သူ့ရဲ့ပတ်နှုန်းကတနိုင်ရောမိုင်း9000လောက်အထိပတ်ရပါတယ်နောက်အနိမ့်ပေါ့နော် low earth orbit satellite အဲ့ဂျိုဒုဆိုလို့ရှိရင်တနိုင်ကျော်တစ်ခါဆိုတော့မိနစ်90လောက်ကျလို့ရှိရင်ကဘာကိုတပတ်ပတ်ပါတယ်အဲ့တော့တနေ့အပတ်ပေါင်းများစွာပတ်နိုင်တာပေါ့အဲ့ဒီဂျိုဒုတွေကညာတော်အပြင်ယာတိဥဒုတဘာဝဘေးအန္တရာယ်တွေကိုအမြဲတမ်းကြည့်နေတဲ့ဂျိုဒုတွေဆိုလို့ရှိရင်အဲ့ဒီနေရာမှာတင်ထားလေးရှိပါတယ်။နောက်စစ်အတွက်တုံးတဲ့ဒီ military satellite ပေါ့နော်။ စည်ရေးမှာဖြူဟာမြောက်အောင်ဘယ်နေရာမှာဘယ်စစ်တင်ပေါ်ဘလို့သွားနေတယ်အနုမြူထိပ်ဖူးတွေတင်ထားတဲ့ဒုံးပြန်တွေတနိုင်ငံနဲ့တနိုင်ငံကြည်နေတဲ့ဟာတွေကိုအဲ့ဒါ military satellite ပေါ့အဲ့သူတို့ကတော့အနိုင်ကမ္ဘာအထက်မိုင်တရာနဲ့တစ်ထောင်ကြားမှာရှိပါတယ်သူတို့ကဂျိုရုကနေပြီးတော့လှမ်းဖို့တဲ့တင်းကချက်ချင်းအမြန်ရောက်တယ်လေအဲ့ဒါအတွက်ဆိုတဲ့အခါကျတော့အဲ့လောက်မိုင်အမြင့်မှာပဲတင်ပါတယ်အဲ့တော့ပလန်းအကွာဝေးပေါ်မူတီဗီခွဲတာအမျိုးအစားပြောမယ်ဆိုလို့ရှိရင်ဆက်တွယ်ရေးနောက်မိုးလေဝသဂျိုဒူကဲဆဲအီဂျိုဒူအဲ့ disaster area ပေါ့နော်ဒီတဘာဝဘေးအန္တရာယ်ကျနေတဲ့အချိန်မှာဘယ်နေရာတွေမှာဘလောက်အထိရေကြီးပဲရှန်နေလဲဆိုတဲ့ဟာတွေအဲ့ဂျိုဒူအဲ့ဒါကတော့ low earth orbit လို့နေရာတွေမှာတင်ထားပါတယ်နောက် GPS ပေါ့နော်လမ်းပြဂျိုဒူကျွန်တော်တို့ဟိုကားသွားတဲ့အခါကျလို့ရှိရင်တုံးနေရ global positioning system ပေါ့နော်အဲ့ဒါ navigation အတွက် now remote sensing ဆိုတာတိတ်ပြီးတော့ဝေးလံတဲ့နေရာတွေချက်ချင်းမရောက်နိုင်တဲ့နေရာတွေအတွက်သုံးတဲ့ဟာနောက်ပြီးတော့ polar orbit satellite ဆိုတာရှိပါတယ်အဲ့ဒီဂျိုဒူတွေကြာ equator မပတ်ဖဲနဲ့မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းကိုပတ်တယ်မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းပတ်တဲ့ solar orbit satellite တွေအများတော်အချင်းသိပ္ပံသုတေသနအတွက်ပေါ့နော်အဲ့ဝေရိုးစွန်းမှာရေတွေခဲနေတာရာသီဥတုပြောင်းနေတာအဲ့ဒါအတွက်လေ့လာတဲ့ဂျိုဒူတွေဖြစ်ပါတယ်အနောက်မိုင်တန်းလောက်မြိတ်နဲ့ Lagrange point လို့ခေါ်ပါတယ်အဲ့ဒီနေရာမှာလည်းဂျိုဒူတွေရှိတယ်Hubble Space Telescope, James Webb Telescope ပေါ့နော်အဲ့ဒီအဝေးကြီးမှန်ပြောင်းနေတင်ထားတဲ့ဂျိုဒူတွေဆိုလို့ရှိရင်ကမ္ဘာမြေမျက်နှာပြင်ရဲ့အထက်အမြင့်ကြီးမှာတင်ထားရပါတယ်အဲ့ဒါပါလဲဆိုဆက်ကြဝလာတစ်ခုလုံးလေ့လာတဲ့အတွက်ဒီမြန်မာ SET 2 Intercept 39ကတော့ဝေးလံတဲ့အရောက်အပေါက်နဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ပေါ့နော်အဲ့ဒီအတွက်တင်တာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါတော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဖီယိုအမေရိကန်တန်ရဲ့ဩဂုတ်လ10ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင်
အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားနောက်တစ်ချက်ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှာစတင်မယ်လို့အမေရိကန်သမ္မတဒေါ်မန်ထရမ့်ကတောက်ကြံနေမှာပြောပါရယ်။ဝါရှင်တန်မှာကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဖျက်သိမ်းကောင်းဖျက်သိမ်းနိုင်ကြောင်းလည်းသမ္မတထရမ့်ကပြောခဲ့ပါရယ်။အမေရိကန်နဲ့တောင်ကိုရီးယားကာကွယ်ဝန်ကြီးနှစ်ဦးနှစ်နိုင်ငံကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေကိုချီးကျူးစကားပြောကြားပြီးမကြာမီမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အင်းပြည်ပေါ်တဲ့စာတစောင်လက်ခံရရှိတယ်လို့ပြောပါရယ်။ကင်ဂျွန်အွန်ရဲ့စာရဲမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲပြုလုပ်နေတဲ့စီးရေးလေ့ကျင့်မှုတွေအတွက်စိတ်မချမ်းမြေကြောင်းရေးထားတယ်လို့လည်းသမ္မတထရမ့်ကအင်ပီရိုမှာသတင်းထုတ်တွေကိုပြောခဲ့ပါတယ်။ဟောင်ကောင်မှာသတင်းလေးပတ်ကြာဆန္ဒပြလာခဲ့တဲ့အစိုးရစန့်ကျင်သူတွေဟာရဲအမိန်ကိုဖိစားပြီးဆက်လက်ဆန္ဒသွားပြဖို့ရှိနေပါတယ်။တရုတ်နိုင်ငံရဲ့ဒေသတစ်ခုဖြစ်တဲ့ဒီဟောင်ကောင်ကျောမှာလုံခြုံရေးကိုအကြောင်းပြပြီးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကပိတ်ပင်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံနိုင်ငံရေးဝန်ကြီးဌာနစီဝိုင်းနဲ့စီဝိုင်းလုပ်ငန်းများဆိုင်ရာလက်ထောက်ညံငံကြားရေးဝန်ကြီးမနီရှာစင်ဟာမြန်မာနိုင်ငံကိုဩဂုတ်လ16ရက်က21ရက်အထိသွားရောက်မှာဖြစ်ပါတယ်။မစ်မနီရှာစင်ဟာမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်တွေစီဝိုင်းလုပ်ငန်းရှင်နဲ့ဤပညာဆိုင်ရာစွန့်ဦးတီထွန်လုပ်ငန်းရှင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်အခြေအနေတိုးတက်ကောင်းမွန်ရေးဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမစ်ထွန်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းရောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ website လိပ်စာ bamis.voanews.com ကနေပြီးတော့လည်းနှစ်သက်တဲ့အချိန်တိုင်းမှာနားဆင်နိုင်ပါတယ်သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.